Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ31ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24.25/32.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဆိုမာလီယာမြို့တော်မိုဂါဒီရှုကရဲအဆောက်အဝင်းတပ်မှတိုက်ခိုက်မှုဖြစ်တာကြောင့်တိုက်ခိုက်သူတွေအပါအဝင်13ဦးသေဆုံးပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်အတွက်အုပ်ချုပ်ရေးမှူးသစ်အဖြစ်အမျိုးသမီးတဦးကိုပထမဆုံးအကြိမ်အဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့27ရာစုပင်လုံးမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးအခြေခံဘုံသဘောတူညီချက်ရဖို့ကချင်ပြည်နယ်မိုင်းကြားရံမှာတွေ့ဆုံဆွေးနွေးကြပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်ဖို့ဘလို့ခြေလှမ်းနေရှိနိုင်ပါသလဲ
ကျွန်တော်အမြင်ကတော့မိုင်းကြားရံဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ်သဘောတွေရှိအောင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့တနည်းအားဖြင့်ပြောရင်တော့ဒါဟာ process တစ်ခုရဲ့ဟိုအစလို့ကျွန်တော်ကမြင်တယ်
မကြခင်မှာအပြည့်စုံနာဆင်ရပါမယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးပြောလိုက်တဲ့ပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်အမေရိကန်မြန်မာကုန်သွယ်စည်းဝါးဆက်ဆံရေးအကြောင်းပြောပြထားတာနာဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကရဲတပ်ဖွဲ့အဆောက်အအုံဝင်အတွင်းဝင်ရောက်တိုက်ခိုက်ခံရတဲ့အတွက်တိုက်ခိုက်သူ9ယောက်အပါအဝင်စုစုပေါင်း13ယောက်သေဆုံးခဲ့ပါတယ်တိုက်ခိုက်သူတွေကရဲတပ်ဖွဲ့ရဲ့ရာသွေးမှုစုံစမ်းစစ်ဆေးရေးဆိုင်ရာ CID ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုမာလီယာပြည်ထောင်စုနဲ့လုံခြုံရေးဝန်ကြီးက VOA ကိုပြောပါတယ်အသေးကဘုံခွဲသမား2ယောက်မှာတိုက်ခိုက်သမားတစ်ယောက်ကလမ်းအလယ်မှာရှိနေတော့တခြားတစ်ယောက်ကရဲတပ်ဖွဲ့ CID ဌာနချုပ်ဂိတ်ဝါကိုအရှိန်နဲ့ဝင်လာပြီးတယောက်ကပထမဂိတ်ကိုဘုံခွဲတိုက်ခိုက်ပြီးလက်နဲ့ပြည်ဆုံးတတ်ထားတဲ့နောက်ထပ်စစ်သွေးကြောင့်၅ယောက်ကအဆောက်အုံတွေဝင်ဖို့ကြိုးစားခဲ့ပါတယ်။ဒီထဲက၃ယောက်ကိုအဆောက်အဦအပြင်မှာတုတ်တင်နိုင်ခဲ့ပြီးနောက်၂ယောက်ကတော့ဂိတ်ကဂါမာကြီးကိုအဖြတ်မှာတုတ်တင်ခဲ့တယ်လို့ဝန်ကြီးအိုမာကပြောပါတယ်။ပြည်ထောင်စုလုံခြုံရေးဝန်ကြီးဌာနပြောခွင့်ရအာဒီမာလီမိုလင်းရှူကရီရဲ့ပြောဆိုချက်အရတေဆုံးသူ73ဦးမှာတိုက်ခိုက်ရေးသမား9ယောက်စစ်သား1ယောက်အပြင်အရသား9ယောက်ပါဝင်ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ El Shabab တဘုံအဖွဲ့ကထုတ်ဖော်ပြောဆိုထားပါတယ်ရှင
်။တူရကီမှာဇူလိုင်လလယ်ပိုင်းကမောင်မြင်ခဲ့တဲ့ဆီယာနာသိန်းကျိုးပတ်မှုမှာတခန့်တကန့်ကနေပါဝင်ခဲ့သူတွေလို့စစ်ဆေးခံရသူတွေကိုတူရကီဆိုရကပြင်းပြင်းထန်ထန်နှိပ်ကွပ်နေတာမှာစစ်တပ်ဝန်ထမ်း1400လောက်ကိုယာရုကနေဖယ်ရှားလိုက်ပါတယ်။ဒီလိုယာရုကနေဖယ်ရှားခံရသူတွေထဲမှာသမရရစ်ဆက်တာရဲ့အာဒိုဝန်ရဲ့ထိတ်တန့်လက်ထောက်တစ်ယောက်လည်းပါပါတယ်။သမရအာဒိုဝန်ကစစ်တပ်နဲ့ထောက်လှမ်းရေးအေဂျင်စီကထိတ်တန့်အရာရှိတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့ဆောင်ရွက်နေတာဖြစ်ပါလေ။ဆီယာနာသိမ့်ဖို့ကြိုးပမ်းတဲ့ဇူလိုင်လ15ရက်နေ့ပြီးနောက်9ရက်အကြာသမရအာဒိုဝန်ရဲ့လက်ထောက်အလီယာစီဂျီကိုဖမ်းဆီးတာဖြစ်ပါလေ။တူရကီအစိုးရဝန်ထမ်း9000ကျော်အလုပ်ကိုင်တွေဆုပ်ရှုပ်ခဲ့ရပြီးဖြစ်တယ်လို့လူပေါင်း 18,000 လောက်လည်းဖမ်းဆီးထိန်းသိမ်းခံထားရပါလေ။အဲ့ဒီလူတွေဟာတူရကီအစိုးရကအာဏာသိမ်းဖို့ကြိုးပမ်းခဲ့သူလို့ဆွဆွဲခံထားရတဲ့အမေရိကန်နိုင်ငံမှာနေထိုင်သူမွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်နွယ်မှုရှိသူတွေဒါမှမဟုတ်ရင်လည်းထောက်ခံသူတွေအဖြစ်ဆွဆွဲခံရတာဖြစ်ပါလေအမေရိကန်ပြည်ထောင်စုမှာ18နှစ်ကြာနေထိုင်နေတဲ့ဖာတူလာဂူလန်ကတော့သမရအာဒိုဝန်ရဲ့အတိုက်ခံတဦးဖြစ်ပေမဲ့အာဏာသိမ်းဖို့ကြိုးပမ်းမှုနဲ့ပတ်သက်ဆက်နွယ်မှုမရှိပါဘူးလို့ညှင်းဆိုထားတာဖြစ်ပါလေတူရကီအစိုးရကတော့အသက်85နှစ်အရွယ်ဖာတူလာဂူလန်ကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုကိုတောင်းဆိုထားပါလေရှင်
အီရန်နိုင်ငံမြောက်ပိုင်းကစွမ်းရင်ထုတ်လုပ်တဲ့ဆက်ယုံတွေမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနှစ်ခုဖြစ်ခဲ့ပြီးအနည်းဆုံး5ဦးသေဆုံးခဲ့တယ်လို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ခတ်လူမျိုးစုတွေထိန်းချုပ်ရာခီယာကိုခရိုင်တွင်ဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ခဲ့တာပါ။ခီယာကိုခရိုင်ရဲ့အနောက်မြောက်ဘက်15ကီလိုမီတာအကွာမှာပထမတိုက်ခိုက်မှုဖြစ်ခဲ့ပြီးတနတ်သမားတွေကဒန်းကွေဆက်ယုံဝန်ထမ်း4ဦးကိုအသေးပြစ်ခတ်ခဲ့ပြီးအဆောက်အုံတစ်ဝိုက်မှာလည်းဖောက်ခွဲရေးပစ္စည်းတွေထောင်ထားခဲ့ကြတယ်လို့အာနာပိုင်တို့ကပြောပါတယ်။ဒ ဒုတိယတိုက်ခိုက်မှုကတော့ဘိုင်းဟက်ဆန်ရေနံလောက်ကွယ်အနီးမှာဖြစ်ခဲ့တာပါ။ဖောက်ခွဲရေးပစ္စည်းတွေတပ်ဆင်ထားတဲ့အင်ဂျင်တွေဝစ်ဆင်ထားတဲ့စစ်သွေးကြွတွေကအင်ဂျင်နီယာတဦးကိုတပ်ဖြတ်ခဲ့ပါတယ်။တခြားလူ6ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်သွေးကြွတွေကအများအပြားကိုလည်းမီးတင်ရှို့ခဲ့ပါတယ်။ရန်ပြုတိုက်ခိုက်သူ4ဦးထဲက3ဦးတို့ကတော့တိုက်ခိုက်မှုဖြစ်ပွားတဲ့နေရာမှာပဲသေဆုံးပါတယ်။သူတို့ကိုသူတို့အသေးခံဘုံဖောက်ခွဲခဲ့တာကြောင့်သေဆုံးခဲ့တာလား။ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့သေဆုံးခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
စီးရီးယားဆွေရတပ်ဖွဲ့တွေကလူသားချင်းစာနာထောက်ထားတဲ့အနေနဲ့လမ်းဖွင့်ပေးတဲ့အတွက်ဝန်ရံပိတ်ဆို့ခံထားရတဲ့အလက်ပိုမျိုးကနေဒါဇင်နဲ့ချီတဲ့မိသားစုတွေထွက်ပြေးနေကြပြီလို့စီးရီးယားနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။သတင်းပတ်နဲ့ချီပြီးစီးရီးယားတပ်ဖွဲ့တွေကဘုံကျဲတိုက်ခိုက်နေချိန်မှာမြို့ကိုအခုလိုပိတ်ဆို့ထားတာပါ။ကုလသမဂ္ဂတာဝန်ရှိသူတွေအနေနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတော့မြို့ထဲမှာခန့်မှန်းခြေလူ3သိန်းလောက်အစာရေစာပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အကြောင်းသတိပေးခဲ့ပြီးအကူအညီပေးနိုင်အောင်လမ်းကြောင်းဖွင့်ပေးဖို့လေစီးရီးယားဆိုရကိုတောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ American ဥဆောင်တဲ့မဟာမိတ်အဖွဲ့ကလည်းအလက်ပိုမြို့နာကအရေးကြီးတဲ့မြို့တစ်မြို့ရဲ့အချက်အချာနေရာတစ်ခုကိုပြန်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့စစ်သွေးကြွတွေရှိတဲ့နေမျိုးကိုနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေတိုးလုံနေတဲ့အကြောင်းပြောဆိုထားပါတယ်။ IS စစ်သွေးကြွတပ်တွေနဲ့နေရာယူထားတဲ့ပစ်မှတ်တွေရှိတဲ့မန်ဘီချ်မြို့နာမှာလေကြောင်းတိုက်ခိုက်မှု17ကြိမ်လုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုပါတယ်။မဟာမိတ်တပ်ဖွဲ့ကလည်းအီရတ်မှာရှိတဲ့ IS ပစ်မှတ်တွေပေါ်လေကြောင်းတိုက်ခိုက်မှု9ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ VOA Cut ဌာနကတော့လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့တချိန်တည်းမှာပဲမန်ဘီချ်မြို့လယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ပြောဆိုပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနဲ့ညပိုင်းသတင်းတွေကိုကြေညာနေပါတယ်။ဂျပန်နိုင်ငံမြို့တော်တိုချိုအတွက်ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှုကိုတိုချိုမြို့ကန်တွေဒီကနေ့တင်းငွေနေနဲ့မှာရွေးကောက်လိုက်ကြပါတယ်။ငွေချေအရှုပ်တော်ပုံတွေကြောင့်အရင်တိုချိုအုပ်ချုပ်ရေးမှု2ဦးယာရုကနှုတ်ထွက်ခဲ့ရပြီးနောက်တန်ရှင်းတဲ့နိုင်ငံရေးခေတ်တစ်ခုဖြစ်စေရပါမယ်လို့ကြေညာထားတဲ့ယူရီကိုကိုအီကဲကိုအုပ်ချုပ်ရေးမှုအဖြစ်တိုချိုကမေဆန္ဒရှင်တွေရွေးချယ်လိုက်ကြတာဖြစ်ပါတယ်။ဒီရှုပ်တော်ပုံတွေကြောင့်2020နွေရာသီအိုလံပစ်အားကစားပွဲတော်တွေကိုတိုချိုမြို့တော်မှာလက်ခံကျင်းပဖို့ပြင်ဆင်မှုတွေမှာလည်းအတားအဆီးတွေဖြစ်စေခဲ့တာပါ။တိုချိုမြို့တော်မှာနေထိုင်ကြသူပြည်သူတွေရဲ့ဘဝတွေပိုပြီးတိုးတက်ကောင်းမွန်လာအောင်တွန်းတွန်းတိုက်တိုက်ဆောင်ရွက်သွားမယ်လို့ရွေးကောက်ခံရတဲ့ယူရီကိုကိုအီကဲကပြောဆိုသွားပါတယ်။ပြိုင်ဘက်ကိုစလဲလောင်22ဦးထဲကနေကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူယူရီကိုကိုအီကဲရွေးချယ်ခံရတာဖြစ်ပါတယ်။အရင်တိုချိုအုပ်ချုပ်ရေးမှူးယူအီချီမာဆူဇိုအဲကတော့ငွေကြေးအရှုပ်တော်ပုံချောက်ယာဒုကနှုတ်ထွက်ခဲ့ရပြီးနောက်အခုလိုရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ်။သူဟာဆိုရင်တိုချိုအုပ်ချုပ်ရေးမှူးအဖြစ်ဒုတိယမြောက်ယာဒုကနှုတ်ထွက်ရသူလည်းဖြစ်ပါတယ်။အခုရွေးကောက်ခံရသူယူရီကိုကိုအီကဲအနေနဲ့ပထမဆုံးရင်ဆိုင်ရမှာတွေ့တဲ့ကတခုကတော့2020အိုလံပစ်ပွဲတော်ကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့တိုချိုမြို့တော်ရဲ့ကိုယ်စားလှယ်အနေနဲ့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုအိုလံပစ်ပွဲတော်ကိုသွားရောက်ဆွေးနွေးရမှာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်ဆိုရကမော်ဝါရီတပုံတွေနဲ့ပြစ်ခတ်ရဲစဲကြီးပြန်ပြီးအသက်သွင်းမယ်လို့အကြီးတန်းရာရှိတယောက်ကပြောဆိုလိုက်ပါတယ်။အစိုးရဘက်ကတစ်ဖက်သက်အပြစ်ခတ်ရဲစဲကြီးကြီးညာချက်ကိုတတ်မှတ်ထားတဲ့နောက်ဆုံးနေ့အထိတပုံတွေဘက်ကမတုံ့ပြန်ခဲ့တာကြောင့်သမ္မတရိုဒရီဂိုဒူတက်တီကတစ်ဖက်သက်အပြစ်ရဲ့ကြီးညာချက်ထုတ်ခဲ့ပြီး6ရက်ကြာမနစ်စတင်နေ့ကရုပ်သိမ်းလိုက်တာပါ။နောက်လာတဲ့မှာနော်ဝေနိုင်ငံအော့စလိုမှာလုပ်မယ့်တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုကြိုဆိုတဲ့အပြစ်ခတ်ရက်စဲရေးအတွက်ကြေညာတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်ကွန်မြူနတီပါတီကပါတီအနေနဲ့တစ်ဖက်သက်အပြစ်ခတ်ရက်စဲရေးကြေညာချက်ကိုတည်ချကြေညာလိုတယ်လို့ကြေညာချက်ထုတ်ပေမဲ့လာမယ့်ဩဂုတ်လ20ရက်နေ့မှာဖိလစ်ပိုင်သမ္မတဒူတာတေဆွေးရနယ်ပြိုင်နဲ့ကြေညာလိုတယ်လို့ပြောပါတယ်။သမ္မတရဲ့ငြိမ်းချမ်းရေးအကြံပေးဂျေဆုစ်ဒူရဲဆွေးကတော့ကွန်မြူနတီပါတီရဲ့ကြေညာချက်ဟာကျွန်တော်တို့စောင့်ဆိုင်းနေတဲ့အချက်ဖြစ်ပါတယ်လို့ပြောဆိုပါတယ်တပုံတွေရဲ့ကြီးညာချက်ဟာနောက်ကျပြီးမဲ့မဟာဗျူဟာကျနေတုံးဖြစ်တယ်လို့ပြောပြီးတော့ဒီကြီးညာချက်ကိုစောင့်ဆိုင်းနေရတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းသမ္မတရဲ့ငြိမ်းချမ်းရေးအကြံပေးကပြောဆိုပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲကိုနော်ဝေနိုင်ငံမှာလာမဲ့အော့ခလာမှာပြန်ပြီးတော့စတင်မှာဖြစ်ပါတယ်
လူအချင်းချင်းမုန်းတီးမှုနဲ့ညင်ပယ်တာတွေနောက်နေဆက်တွေကိုအတားအဆီးတွေအဖြစ်အသုံးမပြုတဲ့လူလူချင်းငဲ့ညာထောက်ထားခြင်းဆိုင်ရာသဘောတရားတစ်ခုကိုယုံကြည်မှုရှိကြဖို့ပိုလန်နိုင်ငံကရာကော့မြို့တော်ကိုရောက်ရှိနေတဲ့ပိုယဟမင်းကြီးဖရန်စစ်ကသူ့ကိုလာရောက်ဖူးမြော်တဲ့တိတ်နဲ့ချီတဲ့လူလူကိုဟောကြားခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်ကပိုလန်နိုင်ငံတောင်ပိုင်းကို9ရက်ကြာခီးစဉ်နောက်ဆုံးနေ့မှာသူ့ကိုဖူးမြော်ဖို့အတွက်ကဘာတလွှားကနေစူဝေးရောက်ရှိနေတဲ့လူလူကိုအခုလိုဟောကြားခဲ့တာဖြစ်ပါတယ်။ကက်သလစ်ကျောင်းတော်ရဲ့ကဘာလူငယ်များနေ့ကို2019ခုနှစ်မှာပနားမနိုင်ငံမှာကျင်းပမယ်လို့ပိုယဟမင်းကြီးကလူလူကိုဟောပြောဆိုခဲ့ပေမဲ့ပနားမနိုင်ငံဘေဒေတာမှာလုပ်မယ်ဆိုတာကိုတော့မိန့်ကြားခဲ့တာမရှိပါဘူး။ပိုလန်နိုင်ငံခီးစဉ်အတွင်းမနေ့စနေနေ့ညကအော့စဝဲအချင်းဆက်ခန်းကိုတွားရောက်ခဲ့တယ်လို့ကရာကော့ဖျားချောင်းကိုလည်းတထောက်ဝင်ရောက်ပြီးအကျန်းဖက်မှုတန်းကိုခန့်ခဲ့ရသူတွေအတွက်ဝတ်ပြုဆုတောင်းခဲ့ပါတယ်။အကျန်းဖက်ဝါဒီချောင်းပျက်စီးဆုံးရှုံးမှုတွေနဲ့ကဘာတလွားဒေတာတွေမှာစစ်ပွဲတွေဖြစ်ပွားနေတာကိုလည်းပိုယဟမင်းကြီးကရှုတ်ချပြောဆိုခဲ့ပါတယ်ရှင်။
American နိုင်ငံတောင်ပိုင်း Texas ပြည်နယ်မြို့တော်မှာတနက်ပြင်းမှုနှစ်ခုသေးချာစီဖြစ်ပွားခဲ့တယ်လို့ Texas တာဝန်ရှိပုဂ္ဂိုလ်တွေကပြောဆိုပါတယ်ဒီနေ့တနင်္ဂနွေနေ့က Austin မြို့မှာဖြစ်ခဲ့တဲ့ပစ်ခတ်မှုမှာလူတော်တော်များများတိုက်ခိုက်ခံရတယ်လို့အမျိုးသမီးတယောက်သေဆုံးခဲ့တယ်လို့ဒေသခံသတင်းတွေကဖော်ပြပါတယ်ပစ်ခတ်မှုဖြစ်တဲ့နေရာကိုလုံခြုံရေးယူထားပြီးလို့ရဲတပ်ဖွဲ့ကပြောဆိုပေမဲ့ Austin မြို့ရင်းကိုမတော်ကြဘူးပြည်သူလူထုကိုညွှန်ကြားချက်ထုတ်ထားပါတယ်
အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းမှာရှိတဲ့မြစ်တွေမှာအန္တရာယ်ရှိတဲ့အမြင့်ထက်ကျော်လွန်ပြီးမြစ်ရေရှမ်းနာတွေဆက်ဖြစ်နေတဲ့အတွက်နောက်ဆက်တွဲရေကြီးတဲ့အန္တရာယ်ကြောင့်တန်းနဲ့ချီတဲ့ဒေသခံပြည်သူတွေအိုးအိမ်မဲ့ဖြစ်နေကြပါတယ်။မိုးသည်ထန်ပြီးအာသမြင့်ရေကြီးမှုတန်းကြောင့်လူ26ယောက်ထက်မနည်းသေဆုံးခဲ့ရပြီလည်းဖြစ်ပါတယ
်
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးနားဆင်ရမှာကတော့မိုင်းကြရန်ညီလာခံနဲ့ပတ်သက်တဲ့သတင်းမှာ21ရာစုပင်လုံးပြည်တော်စုငြိမ်းချမ်းရေးညီလာခံမတိုင်ခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတဲ့မိုင်းကြရန်ညီလာခံကနေပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးလက်ခံနိုင်တဲ့ရေဘူးရဆန်တဲ့အခြေခံမူဘုံသဘောတူညီချက်တချို့ကိုပဲချမှတ်နိုင်ခဲ့ပြီးတော့ရှေ့ဆက်သွားမယ့်21ရာစုပင်လုံးအတွက်အစိုးရတက်မတော့အပါအဝင်ဘတ်အားလုံးကလက်ခံတဲ့နိုင်ငံရေးမူပေါင်းတရက်ချမှတ်နိုင်မှုကတော့အတော်လေးကြိုးစားရအောင်ပဲလို့သုံးသပ်မှုတွေရှိနေတဲ့အကြောင်းဆက်ပြီးပြောပြပေးခြင်းပါတယ်
။ကချင်ပြည်နယ်မိုင်းကြရံမြို့မှာဇူလိုင်လ26ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိ9ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းအားလုံးရဲ့မျက်နှာစုံကြီးအစည်းအဝေးကြီးကတော့ပြီးဆုံးသွားပြီဖြစ်ပါတယ်။မိုင်းကြရံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်း18ဖွဲ့ကခေါင်းဆောင်နေတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေငြိမ်းချမ်းရေးအကျိုးတော်ဆောင်တွေအပါအဝင်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ Nanvia အပါအဝင်တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်ပါတက်ရောက်ခဲ့တာပါ။21ရာစုပင်လုံးညီလာခံနဲ့ပတ်သက်ပြီးအကျိုးညှိနှိုင်းရေးနဲ့အနာဂတ် Federal Democracyပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးဘုံသဘောထားရရှိရေးဆိုတဲ့အဓိကရည်ရွယ်ချက်နှစ်ခုနဲ့ကျင်းပခဲ့တဲ့ဒီမိုင်းကြရန်ညီလာခံမှာခေါင်းစဉ်ကြီး၄ခုကိုအဓိကထားဆွေးနွေးခဲ့ကြတာပါပင်လုံးလက်ဆွဲစာတမ်းဖက်ဒရယ်ပြည်ထောင်စုနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူဖက်ဒရယ်ပြည်ထောင်စုတက်မတော်ကိုအယက်သားအုပ်ချုပ်မှုအောက်ထားရှိရေးအပါအဝင်နိုင်ငံရေးမူပေါင်းတွေကိုအဓိကဆွေးနွေးပြီးဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့တယ်ဆိုတာအစည်းအဝေးအပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီမိုင်းကြရန်ညီလာခံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့ဘုံသဘောထားတချို့ကိုစူးစီးနိုင်ခဲ့တယ်ဆိုတာကိုခြားပြနိုင်ခဲ့တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်ကျွန်တော်အမြင်ကတော့မိုင်းကြရန်ဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ့်သဘောတွေရှိအောင်မယ်လို့ကျွန်တော်မြင်တယ်အဲ့တော့တနည်းအားဖြင့်ပြောရင်တော့ဒါဟာ process တစ်ခုရဲ့ဟိုအစလို့ကျွန်တော်ကမြင်တယ်အဲ့ဒီနောက်ပိုင်းမှာဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာရောဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတက်မတော်ချားမှာရောဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချင်းယူရအောင်မယ်လို့ကျွန်တော်ကတော့မြင်တယ
်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးဆောင်ကြီးအကဲခတ်နေတဲ့ရှမ်းပြည်နယ်တီဘောမြို့နယ်ကဦးရဲထွန်းကတော့ဒီမိုင်းကြရန်ညီလာခံဟာအောင်မြင်တဲ့ညီလာခံလို့သုံးသပ်နိုင်ခဲ့ပေမဲ့ရှေ့ဆက်ညှိနှိုင်းဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဖြတ်တန်းရမှာတွေတော့အများကြီးရှိနေသေးတယ်လို့သူကပြောပါတယ
်အဲအောင်မြင်တယ်လို့ပြောနိုင်ပါတယ်ဘာကြောင့်လဲဆိုတော့တို့ရဲ့ရည်ရွယ်ချက်ကဆွေးရတဲ့နဲ့တွေ့တဲ့အခါမှာညီညွတ်ညွတ်နဲ့တို့ရဲ့သဘောထားတစ်ခုပြင်ပြဖို့ဆိုတဲ့အခါကျတော့အဓိကအားဖြင့်တော့ဒေါန်ဆန်းစုကြည်အနေနဲ့ကဖက်ဒရယ်စနစ်ရဲ့အနှစ်သာရတွေကိုသူကနားလည်အောင်ထုတ်ကင်ပြီးဒီနှစ်ခုကိုပေါင်းသပ်ပေးနိုင်ဖို့လိုတာပေါ့အဖက်စလုံးကရွေ့လာအောင်သူစူးစမ်းရလိမ့်မယ်လွယ်တော့မလွယ်ဘူးအဲ့ဒါလို့လုပ်ပြီးတော့နှစ်ဖက်စလုံးလက်ခံလာနိုင်မှလက်ခံတဲ့အနေအထားရောက်မှ ဒီစနေဝေးအောင်မြင်လိမ့်မယ်လို့ထင်တယ
်။ကချင်ပြည်နယ်ကကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးအခုလိုမျက်နှာစုံညီစည်းဝေးမှုကနေ8021ရာစုပင်လုံညီလာခံကိုအကုန်လုံးတက်ရောက်နိုင်မှုမျှော်လင့်ကြောင်းပြောပါတယ်
။လက်ရှိအစိုးရနဲ့ကိုယ်တိုင်ပင်ပြီးတော့ကိုယ်လိုလားတဲ့အရာကိုဟိုညှိညှိနိုင်နိုင်နဲ့ပြည့်လို့သွားမယ်ဆိုတဲ့အရာအင်မတန်မှကောင်းတဲ့အရာပဲလို့ကျွန်တော်အဲ့လိုမြင်တယ
်။ဒီမိုင်းကြာရန်အစည်းအဝေးအပြီးမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့ဘုံတဘောဓာတ်တွေကိုစုစည်းနိုင်ခဲ့ပြီးအတီးပြုဖို့ဖြည့်ဆွတ်ဖို့ပြင်ဆင်ဖို့လိုအပ်နေသေးတဲ့အကြောင်းအရာတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအရေးရှေ့ဆက်ပြီးတော့အပြည့်ရထားတဲ့လက်နက်ကိုင်အဖွဲ့ကြီးရဲ့လုပ်ငန်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေး DPN ကိုယ်စားလှယ်အဖွဲ့တို့ပူးတွဲနီးလန်းရှာတဲ့နီးလန်းနဲ့ရှေ့လုပ်ငန်းစဉ်တွေကိုဆောင်ရွက်မယ်ဆိုတာကိုလည်းမိုင်းကြရန်ညီလာခံအပြီးဇူလိုင်လ30ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲပြောဆိုထားပါတယ်ရှင်ဒီနေ့ဦးနေနေညာချမ်းရဲ့ VOE အတန်ခွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတော့ဒီနေ့ဦးနေနေညာတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးကြပါတယ်။တိုးတက်တဲ့ကုန်သွယ်စီးပွားဆက်ဆံရေးဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုနဲ့ပြည်သူတွေသားယာဝါပြောဖို့အတွက်အထောက်အကူပြုသလိုနီးကပ်တဲ့ဆက်ဆံရေးအတွက်လည်းအရေးကြီးတယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာရှယ်ကပြောပါတယ်။ပေးဆိုတန်ခတ်မှုအပါအဝင်စီးပွားရေးကူညီထောက်ပံ့ရေးကိစ္စတွေကို VOA Editor ကိုသားညုံကအမေရိကန်သံမတ်ကြီး Scott Marshall ကိုတွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
် Thanks for your
ဒီလိုမေးချင်တာကတော့လက်ရှိ NLD အစိုးရတည်ရဲ့ရက်တရာကာလအတွင်းဒီနိုင်ငံရေးဖြစ်ပေါ်တိုးတက်မှုတွေပေါ်မှာသံမတ်ကြီးနေနဲ့ဘယ်လိုအမြင်ရှိလဲသိကြပါမယ်နောက်ဆိုရတဲ့အတွက်စင်ခေါ်ချက်တွေကိုရောဘယ်လိုမြင်ထားပါလဲ
Well I think it's fair to say that there's lots of challenges facing the country
ဒီတိုင်းပြည်အတွက်ကစင်ခေါ်ချက်အတော်များများရှိနေတယ်လို့ပြောရမှာပါဆိုရကလည်းငင်းချင်းကိစ္စကိုဆောင်ရွက်နေတာစီးပွားရေးအကျိုးခံစား권ရအောင်လုပ်နေတာစတာတွေနဲ့ဒီစင်ခေါ်ချက်အခက်အခဲတွေကိုကျော်လွှားဖြေရှင်းနိုင်ဖို့အတွက်စတင်ကြိုးပမ်းနေတယ်လို့ယူဆရပါတယ်ချက်ချင်းလက်ငင်းကိုဖြေရှင်းလို့မရနိုင်တဲ့အတော့ကိုရှုပ်ထွေးပွေလီတဲ့ကိစ္စရပ်တွေကလည်းရှိပါသေးတယ်ဒါပေမဲ့လည်းဒါတွေအားလုံးဖြေရှင်းနိုင်ဖို့အတွက်ဆိုရအနေနဲ့အတော်လေးတက်တက်ကြွကြွလှုပ်ဆောင်နေတာတွေတွေ့ပါတယ်
Another thing is this question is about the economic engagement.
နောက်တစ်ခုကတော့ဒီစီးပွားကုန်သွယ်ကိစ္စပါ။အခုဒီအစိုးရသိရက်တရာအတွင်းမှာအမေရိကန်မြန်မာစီးပွားကုန်သွယ်ဆက်ဆံမှုတွေဘယ်လောက်ထိတိုးတက်မှုရှိလာပါလဲ။ရှေ့ဆက်ပြီးတော့ရောဒီအမေရိကန်မြန်မာစီးပွားရေးကုလူဆက်ဆံမှုတွေအတွက်အလားအလာကောင်းတွေရောဘယ်လိုမြင်ရပါလဲ
Yes, I see really good prospects. This is something I'm very focused on for two reasons. One
စီးပွားရေးကုလူဆက်ဆံမှုအတွက်တကယ်ကိုအလားအလာကောင်းတွေတွေ့ရပါလဲ။ဒီအတွက်လည်းကျွန်တော်အနေနဲ့အတော်လေးကိုအလေးပေးဆောင်ရွက်နေပါတယ်။ဒါကလည်းအကြောင်းနှစ်ချက်ရှိပါတယ်။နံပါတ်၁ကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့အခမ်းအကဏ္ဍရည်တည်ချက်နဲ့ကျွန်တော်တို့ရဲ့ဂရီကိုတွေကတော့မိတ်ဆွေနိုင်ငံတစ်နိုင်ငံအနေနဲ့မြန်မာလူထုကိုကျွန်တော်တို့ပေးနိုင်တာအခုပြုပြင်ပြောင်းလဲရေးတွေကိုထောက်ခံကူညီဖို့ဒီတိုင်းပြည်ရဲ့တာဝါပြောမှုကြိုးပမ်းတည်ဆောက်နေတာတွေကိုကူညီပေးဖို့ဖြစ်ပါတယ်။စီးပွားရေးဆက်ဆံမှု၊ကုန်သွယ်ရေးကူးလူဆက်ဆံမှု၊ရင်းနှီးမြှုပ်နှံမှု၊စီးပွားရေးအကူအညီစတာတွေဟာဒီအတွက်အများကြီးထောက်ကူဖြစ်စေမှာပါဒုတိယချက်ကတော့ကျွန်တော်တို့နှစ်နိုင်ငံအကြားမှာနှိစက်တဲ့ဆက်ဆံရေးတိစောက်ချင်ပါလေနှစ်နိုင်ငံအကြားမှာကုန်သွယ်မှုတွေပိုလို့ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေပိုများလာဖို့ကအရေးကြီးပါလေအခုဆိုရင်ကျွန်တော်တို့ဆောင်ရွက်လှူရှားမှုတွေဟာအတော်လေးဆိတ်လို့ရှားကြပါအခုဆိုရင်တော့စီးပွားရေးကိုယ်စားလှယ်အဖွဲ့တွေလာရောက်လည်ပတ်မှုတွေလည်းရှိနေပါပြီလာမယ့်သတင်းပတ်တွေမှာဆိုရင်လည်းအမေရိကန်ပြည်ထောင်စုဘက်ကအကြီးတန်းစီးပွားရေးတာဝန်ရှိသူတွေလာရောက်လည်ပတ်ကြဖို့ရှိနေပါတယ်မြန်မာပြည်သူတွေရောအမေရိကန်ပြည်သူတွေအတွက်ပါအကျိုးရှိစေမယ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ဆောင်ရွက်နိုင်ဖို့အတွက်အသေးစိတ်နည်းလမ်းတွေကိုလည်းလေ့လာရှောက်ဖွေကြမှာပ
ါ Myanmar as well as the people of the United States
on about the economic
ဒီအစိုးရတည်ရဲ့ရက်တရာကာလအတွင်းမှာရောတိုးတက်မှုတွေရှိခဲ့ပါလား
Well you know I think it's hard in 100 days
မြန်မာမှာရောအမေရိကန်မှာပါဒီလိုရက်တရာအတွင်းမှာအောင်မြင်မှုကြီးတွေရဖို့ဆိုတာခက်ခဲပါတယ်လူတွေကအစိုးရကထုတ်ပြန်မဲ့အခုစီးပွားရေးမူဝါဒကိုစောင့်ကြည့်နေကြတယ်လို့ထင်ပါတယ်တို့တော့ဘက်ကလည်းယင်းနှိမ့်နှံမှုဥပဒေကိုပြင်ဆင်ဆောင်ရွက်နေတာရှိပါတယ်။မြန်မာနိုင်ငံဟာယင်းနှိမ့်နှံမှုတွေကိုတကားဖွင့်ပေးလိုက်ပြီးဆိုတာကိုအခုထုတ်ပြန်တဲ့စီးပွားရေးမူဝါဒကနေပြီးတော့ကြေညာပြောဆိုခွင့်ရမယ့်အခွင့်အလမ်းရှိပါတယ်။ဒါဟာအမေရိကန်စီးပွားရေးလုပ်ငန်းတွေအတွက်အတော်လေးအားတက်စရာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အရေးယူတန်ခတ်မှုကိစ္စကိုဆက်မေးကြပါရစေ။အမေရိကန်ပြည်အောင်စုရဲ့ကြံနေသေးတဲ့အရေးယူတန်ခတ်မှုတွေကြောင့်မလို့အမေရိကန်ကုမ္ပဏီတွေအပါအဝင်နိုင်ငံခြားယင်းနှိမ့်မြှုပ်နှံမှုတွေပေါ်မှာအကန့်အသတ်တွေတော်လေးရှိတယ်လို့ပြောဆိုမှုတွေရှိပါတယ်။တာမန်ကြီးအနေနဲ့ဒီစကားကိုလက်ခံပါလားဘယ်လိုမျိုးတုံ့ပြန်ကြပါလဲ
Well the purpose of what's there's very limited sanctions left
မ မြန်မာနိုင်ငံပေါ်အမေရိကန်ရဲ့ရေယူတန်းခတ်မှုတွေကအကန့်အသတ်နဲ့အနည်းချင်းပဲကျန်တော့တာပါရေယူတန်းခတ်မှုအားလုံးဒီဘက်ကိုဆိုင်းငံ့တာရုပ်သိမ်းတာတွေလှုပ်ထားပါတယ်စီးပွားရေးအကျေပြန့်တဲ့ရေယူမှုတွေအားလုံးမရှိတော့ပါဘူးကျန်နေသေးတာတွေကလူတယောက်ချင်းစီနဲ့အဖွဲ့အစည်းတစ်ခုချင်းစီကိုအသေးချာပြတ်မှတ်ထားတဲ့ရေယူတန်းခတ်မှုတွေပါဒီရေယူမှုရည်ရွယ်ချက်တွေကလည်းစီးပွားရေးကိုထိခိုက်စေဖို့မဟုတ်ပါဘူးမြန်မာစီးပွားရေးကောင်းကောင်းမွန်မွန်ဖြစ်နေတာကျွန်တော်တို့လိုလားပါတယ်ကျန်နေတဲ့ရေယူမှုဆိုတာကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနောက်ထပ်တိုးတက်ဖြစ်ပေါ်လာဖို့အတွက်ပါမိလာတုံးကဆိုရင်ပြတ်မှတ်ထားအရေးယူတန်းခတ်မှုစင်းကိုကျွန်တော်တို့ပြန်ပြီးတော့သုံးသပ်ပြင်ဆင်တာလို့ရှိပါတယ်ကျန်နေတဲ့အရေးယူတန်းခတ်မှုတွေကြောင့်စီးပွားရေးပေါ်မှာဆိုးဆိုးဝါးဝါတက်ရောက်မှုမဖြစ်စေဖို့အတွက်တိသာထင်ရှားတဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်ဒီအရေးယူမှုတွေဟာမြည်ရွယ်ပဲနဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာထိခိုက်မှုရှိမရှိဆိုတာကိုအပတ်စဉ်လဲသုံးသပ်နေပါတယ်
Our sanctions may be discouraging business, so we'll be constantly looking at that.
Yes, this question is about the U.S. assistance to the Burma.
Now, we're going to talk about the U.S. government's support for the Burma. The U.S. government has been supporting the Burma for a long time, and the U.S. government has been supporting the Burma for a long time. The U.S. government has been supporting the Burma for a long time, and the U.S. government has been supporting the Burma for a long time. ဒါရီဟာမြန်မာလူထုနဲ့တိုင်းပြည်အပေါ်မှာတကယ်ပဲထိရောက်အကျိုးဖြစ်ရလားသုံးသပ်ကြည့်ပြီးပါအောင်
Sure. First, I would say that the success of Myanmar will be determined mostly by the people of Myanmar.
အရင်ဆုံးပြောချင်တာကတော့မြန်မာနိုင်ငံရဲ့အောင်မြင်ဖြစ်ထွန်းမှုအတွက်အများစုကိုမြန်မာနိုင်ငံသားတွေကိုယ်တိုင်ဆုံးဖြတ်လှုပ်ဆောင်ကြရမှာပါ။အမေရိကန်ပါဝင်ပြည်ပမိတ်ဆွေတွေကတော့ဒီအတွက်ကူညီပေးတာပါ။ကျွန်တော်တို့အကူအညီပေးနေတာလည်းဒီသဘောပါပဲ။ကျွန်တော်တို့အကူအညီပေးတဲ့နေရာမှာအရေးအတွက်တွေ၊ကိန်းဂဏန်းတွေထပ်ဆိုင်ရင်လူစုကိုတကယ်ကိုအကျိုးဖြစ်ထွန်းစေမယ့်အစီအစဉ်တွေကိုလှုပ်ဆောင်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေပါတယ်။ဥပမာကျန်းမာရေးနဲ့ပတ်သက်တဲ့နေရာမှာ HIV AIDS ရောဂါနဲ့အခြားရောဂါဆိုးတွေတိုက်ဖျက်တဲ့နေရာမှာအစိုးရကင်တွယ်ဖြည့်ဆည်းမှုတွေမှာအကူအညီပေးတယ်လို့မျိုးခိုင်မာတဲ့ကျန်းမာရေးစနစ်ကောင်းတစ်ရပ်ဖြစ်လာဖို့အတွက်အကူအညီပေးပါတယ်။စိုက်ပျိုးရေးနဲ့ပတ်သက်လို့လည်းအစီအစဉ်တော်တော်များများရှိပါတယ်။ဒါကတကယ်ကိုပဲလေသမားတွေနဲ့တိတွေ့လောက်ကန်ခဲ့တာပါကော်ဖီကိုပထမဆုံးအချိန်အမေရိကန်ပြည်တော်စုကိုတင်ပို့နိုင်ဖို့အတွက်ကော်ဖီဈေးစိုက်တဲ့တောင်သူတွေကိုအကူအညီပေးခဲ့ပါတယ်ဒါဟာတောင်သူလေသမားတွေအတွက်တကယ်ကိုဝင်ငွေတိုးမြှင့်လာစေပါတယ်အရက်ဖတ်လူမှုအဖွဲ့အစည်းတွေကိုလည်းကူညီပေးနေတာမျိုးတွေရှိပါတယ်လွတ်တော်အမတ်တွေအနေနဲ့လွတ်တော်တွေကိုထိထိရောက်ရောက်လောက်ကန်ဆောင်ရွက်နိုင်ဖို့လေးလာရေးအစီအစဉ်တွေလုပ်ဖြစ်ပါတယ်မူဝါဒတွေကဘယ်လိုဖြစ်တဲ့နယ်ဆိုတာကိုလည်းပြောဆိုသွတ်သွင်းတာမဟုတ်ပါဘူးဒါကျွန်တော်တို့လုပ်စရာမဟုတ်ပါဘူးဒါရီဟာသူတို့အတွက်တကယ်ကိုထိရောက်အကျိုးဖြစ်တယ်လို့ထင်ပါတယ
် But I think these programs are actually really helpful because they make a difference in what people are doing.
And then at the last US
American နိုင်ငံကြီးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစဉ်အစားတင်းမှာမြန်မာနိုင်ငံဟာအရင်တုန်းကရှိခဲ့တဲ့နံပါတ်1စောင့်ကြည့်အစည်းအဝေးကနေပြီးတော့နံပါတ်3ထိကိုကျသွားပါတယ်ဒီအစင်္ဂနာကြောင့်မလို့မြန်မာနိုင်ငံပေါ်မှာအမေရိကန်ရဲ့ထောက်ပံ့အကူအညီတွေဒါမှမဟုတ်အမေရိကန်မူဝါဒဘိုင်းတွေပေါ်မှာတစုံတရာတယောက်မှုဖြစ်လာနိုင်မှာလား
It won't change our policy. Our policy is to do everything we can to help the people of Myanmar succeed to support
ကျွန်တော်တို့မူဝါဒဘိုင်းအနေနဲ့မပြောင်းလဲပါဘူးမြန်မာပြည်သူလူထုတွေအဆင်ပြေအောင်မြင်ကြစေဖို့အတွက်ကျွန်တော်တို့ဘက်ကတတ်နိုင်သလောက်အကူအညီပေးမယ်အစိုးရအသင်းအနေနဲ့ရှေ့ဆက်သွားနိုင်ဖို့အတွက်အကူအညီပေးမယ်ဆိုတာကကျွန်တော်တို့ရဲ့မူဝါဒပါလူကုန်ကူးမှုအစီရင်ခံစာထဲမှာပါသွားတဲ့အခြေအနေတစ်ခုကနံပါတ်1စောင့်ကြည့်အဆင့်မှာသတ်မှတ်ခံထားတဲ့နိုင်ငံတနိုင်ငံဟာတိုးတက်မှုမရှိဘူး၄နှစ်ဆက်တိုက်အဲ့ဒီတိုင်ဆက်ဖြစ်နေမယ်ဆိုရင်တော့အလိုလျောက်နံပါတ်3အဆင့်ကိုကျသွားမှာပါနောက်ဆုံးအစီရင်ခံစာမှာမြန်မာနိုင်ငံကအဆင့်ကျသွားတာကအဲ့လိုအခြေအနေမျိုးကြောင့်ပါအစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့အပြုသဘောလုံဆောင်မှုတွေကျွန်တော်တို့တွေ့ရပါတယ်ဒါကိုကျွန်တော်တို့ကြိုးစားပါတယ်လုံဆောင်ချက်တွေကိုအတိအမှတ်လည်းပြုပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံဟာအစည်းအခမ်းအနားမှာ၄ကြိမ်ဆက်တိုက်အခုလိုနံပါတ်1စောင့်ကြည့်စင်းထဲမှာပါခဲ့တာဆိုတော့အခုနောက်ဆုံးအစည်းအခမ်းအနားမှာကျတော့အလိုလျောက်နံပါတ်3ကိုကျသွားတာပါဒါဟာကျွန်တော်တို့ရဲ့မြန်မာနိုင်ငံအပေါ်မှာမူဝါဒအပြောင်းလဲဖြစ်စေမှာမဟုတ်ပါဘူးဒီပြဿနာအပါအဝင်တခြားကိစ္စတွေအပေါ်မှာဆိုရရဲ့ကင်တွယ်ဖြစ်ရှင်းမှုမှာကျွန်တော်တို့အနေနဲ့စတိုးကူညီသွားမှာဖြစ်ပါတယ
် The government deal with this problem along with others
Another question
about this ကတော့ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေတိုးတက်လာမှုအခြေအနေပါဘာကြောင့်လဲဆိုတော့လွတ်တော်အမတ်တွေအနေနဲ့ရပ်ဖက်အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံမှုကိုကန့်သတ်ခံရတဲ့အခြေအနေပြီးခဲ့တဲ့ပတ်တုန်းကဖြစ်ခဲ့ပါတယ်ဒီညွှန်ကြားချက်ကြောင့်မို့လို့ရပ်ဖက်လူမှုအဖွဲ့အစည်းတွေဖွံ့ဖြိုးလာမှုမှာတစုံတရာဒီအနောက်အတားများဖြစ်တယ်လို့မြင်ပါလား
Yeah I've seen the news reports but I don't know all the details of this so I don't want to comment too much on it
What I would say တွေ့ရပါလေဒါပေမဲ့သေးစိတ်ကိုတော့မသိဘူးဗျဒါကြောင့်ဒီအပေါ်မှာမှတ်ချက်သိပြီးတော့မပေးချင်ပါဘူးကျွန်တော်ပြောချင်တာကတော့ပြီးခဲ့တဲ့နှစ်တွေအတွင်းကစလို့ဒီတိုင်းပြည်မှာရပ်ဖက်လူမှုအဖွဲ့အစည်းတွေဆိုတာအ တော်လေးရေးပါတဲ့အခန်းကဏ္ဍမှာရှိပါတယ်။အခြားဒီမိုကရေစီစနစ်တွေလိုပဲတကယ်ကိုခိုင်မာတောင့်တင်းတဲ့အရပ်ဖတ်လူမှုအဖွဲ့အစည်းတွေရှိဖို့ဆိုတာကဒီမိုကရေစီစနစ်အောင်မြင်ရေးအတွက်အလွန်တရာအရေးကြီးပါတယ်။အစိုးရလွတ်တော်နဲ့အရပ်ဖတ်လူမှုအဖွဲ့အစည်းတွေကြားထဲမှာဆက်ဆက်မှုတွေရှိခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်။အခုနောက်ဆုံးသတင်းအသေးစိတ်ကိုတော့မသိပါဘူး
။ but I don't know the details of this.
ညချချက်ရဆိုရင်တော့လွတ်တော်အမတ်တဦးအနေနဲ့အရပ်ဖတ်လူမှုအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့အစည်းအဝေးတွေကိုတက်မယ်ညီလာခံတွေကိုတက်မယ်ဆိုလို့ရှိရင်လွတ်တော်ရဲ့ခွင့်ပြုချက်ကိုယူရပါလိမ့်မယ်
။Yeah. Well, I mean, this is a decision that's up to the people and you have an elected government. It's up to the people.
ဒါတွေကမြန်မာလူမှုအပေါ်မှာတည်ပါတယ်။ရွေးချယ်ခံထားရတဲ့အစိုးရလည်းရှိနေပြီပဲ။အကောင်းဆုံးဘယ်လိုလုပ်ကြမလဲ။ရွေးချယ်ဆုံးဖြတ်မှုဟာမြန်မာလူမှုအပေါ်မှာတည်ပါတယ်။ကျွန်တော်ပြောချင်တာကတော့အရပ်ဖတ်လူမှုအဖွဲ့အစည်းတွေဆိုတာကတော့ပြည်ပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ခိုင်မာတဲ့ထောက်ခံရေးအင်အားစုပါ။ဆိုတော့သူတို့တွေတက်တက်ကြွကြွရှိပြီးတော့သူတို့အတန်တွေသဘောထားတွေထွက်နေဖို့ကလည်းအရေးကြီးပါ
Very active and have a voice.
Yeah. Another question about the peace process because
မြန်မာနိုင်ငံရဲ့ညီညာရေးနဲ့မျိုးသားညီညာရေးလုပ်ငန်းတွေကို American ပြည်ထောင်စုအနေနဲ့ထောက်ခံကူညီပါတယ်လို့အမြဲပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့ဒီလုပ်ငန်းစဉ်တွေအပေါ်မှာဘယ်လိုများအကူအညီလက်ရှိပေးနေပါလဲ
Well, what we've said consistently to the government to the ethnic groups is This is your process. This is the Myanmar people's process. We don't want to
ဆိုရကိုရတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကတမထဲပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ်မြန်မာလူမှုကိုယ်တိုင်ဦးဆောင်လုပ်ရမယ်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပေါ်မှာကျွန်တော်တို့ဘက်ကမဆွတ်ဖက်လို့ပါဘူး။ကျွန်တော်တို့ကုညီနန်းရဲ့အစိတ်ပိုင်းကကြွမ်းကျင်မှုဆိုင်ရာအကူအညီပေးတာတွေနဲ့တွဲဆုံဆွေးနွေးအပြေရှားမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။ဒီချိန်ထဲမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောပြပါတယ်။ဒါဟာတစ်ခုခုအတွက်တောင်းအားပေးတာမျိုးမဟုတ်ပါဘူး။အဓိကကကျွန်တော်တို့ပြောလိုတဲ့စကားကဒီချိန်မှာငင်းချမ်းရေးအတွက်တကယ့်အခွင့်အလမ်းကောင်းကြီးဆိုတာပါ။ဒီတိုင်းပြည်အတွက်ငင်းချမ်းရေးလိုတယ်ဆိုတာကိုလူတိုင်းသဘောတူကြမှာပါ။အခုချိန်ဟာတကယ့်ကိုပဲကြီးမားတဲ့အခွင့်အလမ်းကြီးပါ။ဒါကြောင့်လဲတွေ့ဆုံဆွေးနွေးရေးစကားပိုင်းကိုတက်လာပြီးတော့ငင်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းနေတာပါ
to get to the negotiating table and do all they can to bring about peace
yeah currently
အခုချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရဲမှာစုဝေးပြီးတော့ညီလာခံလုပ်နေကြပါတယ်အဲဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်နိုင်ငံဘက်ကကိုယ်စားလှယ်တွေလည်းလေးလာသူဖြစ်တယောက်နေကြပါတယ်အမေရိကန်နဲ့ EU ကဘာကြောင့်ဒီညီလာခံထဲမှာမပါတာလဲဗ
ျ well in this case we were not invited to join that's up to the government.
ကျွန်တော်တို့ကဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားမှုဆိုတာမျိုးကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းရင်းသားတွေအပေါ်မှာမူတည်ပါတယ်။အခုလိုစုဝေးဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူး။ကျွန်တော်တို့ဘက်ကတော့ငင်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်။သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်အကူအညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းသွားဖို့ရှိပါတယ်။မလိုအပ်ဘူးထင်လို့မဖိတ်ဘူးဆိုရင်လည်းမသွားပါဘူး။အဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငင်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့အလေးထားပါတယ
်။ As I said, we're focused on doing what we can to support the success of the process.
အစိုးရဘက်ကရောဒေါန်ဆန်းစုကြည်ကပါသူ့အနေနဲ့ငင်းချမ်းရေးကိုလူလားတယ်လို့ပြောနေပါတယ်။တိုင်းသားတွေဘက်ကငင်းချမ်းရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမတ်ကြီးကဘယ်လိုထင်ပါလဲ
။ Well, I don't want to speak for them, but in my conversations, what I hear from the ones I've spoken with, they want peace.
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူး။ကျွန်တော်နဲ့စကားပြောဖြစ်တဲ့သူတွေစီကနေတော့သူတို့လည်းပဲငင်းချမ်းရေးလိုလားတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်ဒီတိုင်းပြည်ဟာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီ။ဒါကြောင့်လဲငင်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်။ဒါဟာအရေးကြီးပါတယ်။ငင်းချမ်းရေးဆောင်ကျဉ်မှုတွေနိုင်ငံရေးရတွဲဆုံညှိနှိုင်းမှုတွေပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှေ့ဆက်ပြီးတော့အသေးစိတ်ကိစ္စပါ။ဒါတွေကအချိန်ကြီးအများကြီးယူအောင်ပါပါ။ငင်းချမ်းရေးအတွက်လူလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါလေ
။ But what we do see is a very strong demand for peace and that's very encouraging.
တမကြီးခုလိုအချိန်ပေးပြောဆိုတာကျေးဇူးတင်ပါတယ
်။ VOA editor ကိုသားညိုဦးက American တမကြီး Scott Marshall ကိုတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစည်းအဝေးကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစည်းအဝေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American အတန်ကနေ2016ခုနှစ်ဇူလိုင်လ31ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန်းနာတွေကိုဇက်တိုင်နားဆင်ရပါမယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန်းနာဖြစ်ပါတယ်ရှင်
ဒီလိုကြီးကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုတော့အရင်အဆုံး VOA အစီအစဉ်တွေကိုနားဆင်ပြီး VOA ထုတ်လွှင့်မှုတွေနဲ့ပတ်သက်ပြီးတုံ့သက်ချက်ရေးလာတဲ့သောရရှင်တချို့ရဲ့အစာတွေကိုဖော်ပြပေးကြပါမယ်။ထိုင်ဝင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကVOA ရေးကျေးဇူးပါအခုဆိုရင်ရေဒီယိုကနေနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီအတိုင်းမသိဝမ်းသာမိပါတယ်ဟုတ်ကဲ့ပါကျမတို့ဒီတယ်လီဖုန်းဆိုတာကတော့ Facebook အစာမျက်နှာပေါ်မှာဗီဒီယိုထုတ်လွှင့်မှုတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့အခုနောက်ပိုင်းမှာလည်းရေဒီယိုထုတ်လွှင့်မှုတွေကိုစမ်းသပ်ပြီးတော့အစတင်ပြီးတော့ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်နော်အခုဆက်ပြီးတော့ထိုင်းနိုင်ငံနော်ထပ်ပူရီခရိုင်ကနေပြီးတော့စာရေးလာတဲ့မြန်မာရွှေပြောင်းလို့သားကြော်ကြော်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါလိမ့်။သူက VOE ကိုမနေ့တိုင်းနားဆင်တတ်သူပါတဲ့
။အခုလို့ VOE ကိုနေ့တိုင်းနားဆင်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်တော်က VOE ကိုနေ့စဉ်မနေ့၈ခွဲလောက်ဆိုအမြဲတမ်းနားဆင်ပါတယ်။အဓိကအကြောင်းကတော့မြန်မာရေးရာကိုအဓိကထားနားဆင်တယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်ဖန်တီးပေးတဲ့လူကြီးမင်းတွေကိုလည်းကျေးဇူးတင်ပါတယ်။ကျွန်တော်ကအခုထိုင်းနိုင်ငံမှာတာမန်လုပ်နေတဲ့အလို့သမားတစ်ယောက်ပါ။မြန်မာနိုင်ငံပြောင်းလဲကိုအမြဲလိုလာပြီးအလုတ်ကန်ရှားပါတဲ့အချိန်တွေကနေအလုတ်ကန်ခွင်လန်းရရှိတဲ့တိုင်းပြည်ဒေသကိုပြောင်းလဲဖို့အရန်ကိုလူလာပြီးကိုယ်နိုင်ငံအတွင်းအေးချမ်းချမ်းမိသားစုနဲ့အတူအလုတ်လုတ်ချင်နေတာရလာနှစ်အတော်ကြာနေပါပြီကျွန်တော်လူမျိုးထိုင်းနိုင်ငံမှာလာလုတ်လုတ်နေတဲ့လူအားလုံးနေပါကိုယ်တိုင်းပြည်မှာပဲလုတ်လုတ်ချင်ကြတာပါထိုင်းနိုင်ငံမှာလုတ်လုတ်ရတာအရန်ကိုစိတ်ထိခိုက်နေတဲ့လူတွေဖြစ်နေပါပြီထိုင်းနိုင်ငံသားတွေရဲ့ရုံမှမှုတွေကိုခံရတာလည်းအခြေမနေတော့ပါဘူးအလုတ်လုတ်ရင်ရလာတဲ့ငွေကိုထိုင်းရဲတွေကအမျိုးမျိုးတောင်းစားပြီးမတရားတဲ့လူရက်တွေကိုခါစီပြီးရင်ဆိုင်နေရတာမခံနိုင်တော့လို့အခုလို့ VOE ကိုစာပို့လိုက်တာပါမြန်မာနိုင်ငံမှာအလုတ်ကန်ခွင်လန်းတွေအများဆုံးပေါ်လာပါစေလို့ဆုတောင်းနေပါတယ
်ဟုတ်ကဲ့ပါမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံသားတွေအားလုံးတခြားနိုင်ငံမှာသွားပြီးတော့အလုတ်လုပ်ရတာမျိုးမဟုတ်ဘဲနဲ့အိုးမကွာအိမ်မကွာနဲ့အလုတ်တွေရကြပါစေအလုတ်ကန်ခွင်လန်းတွေပေါ်ပေါက်ပါစေလို့ကျွန်မတို့လည်းဆုတောင်းပေးပါရစေနော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါတယ်။အော်ဒါနဲ့သောရရှင်တွေကိုကျွန်မပြီးခဲ့တဲ့တပတ်တုန်းကဒီထုတ်လွှင့်ပေးသွားတဲ့ Billboard Hot အပြည့်ဆုံးတင်းနံပါတ်100ဆီမှာနံပါတ်3ချိတ်နေတဲ့သချင်းလေးဖြစ်တဲ့ Cheap 3ဆိုတဲ့သချင်းလေးကိုသောရရှင်တွေနားထောင်လိုက်ရမယ်ထင်ပါတယ်။အဲ့ဒီသချင်းကဒီတပတ် Billboard Hot အပြည့်ဆုံးတင်းနံပါတ်100ဆီမှာနံပါတ်1ကိုချိတ်သွားခဲ့ပါတယ်ရှင်။ကျမဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းကနံပါတ်10ထဲကိုအရင်တစ်ပတ်ထဲကဝင်လာပြီးတော့ဒီတစ်ပတ်မှာလည်းနံပါတ်10နေရာကိုဆက်ယူထားတဲ့တချင်းလေးနဲ့သောရရှင်တွေကိုဖျော်ပြပေးကြပါတယ်။ Adele ရဲ့ Studio တေးတက်ပြား25ထဲကတချင်းဖြစ်ပြီးတော့2016မေလ16ရက်နေ့မှာအဲ့ဒီတေးတက်ပြားရဲ့တတိယမြောက်တစ်ချက်ထဲတချင်းတက်ပြားဖြစ်နေဖြန့်ချီတာပါ။ဒီတချင်းရေးသားဆက်ဆိုသူ3ဦးထဲမှာတော့တေးတန်သွင်းကုမ္ပဏီကပေးတဲ့2ဦးပြီးတော့ Adele တို့ပါဝင်ပါတယ်။ဒီတချင်းကအဆိုတော့ Adele ကသူ့ရဲ့ရည်စားဟောင်းကိုရည်ညွှန်းပြီးတော့ရေးတာဖြစ်တယ်လို့ဆိုထားပြီးတော့ Happy You Gone ရှင်းမရှိတော့လို့ကျမပြောတယ်ဆိုပြီးတော့ရေးထားတာပါအခုထိဆိုရင်ဒီတချင်းက UK မှာအကောင်းဆုံးတေးနံပါတ်5 US မှာတော့အခုတေးနံပါတ်30ကနေဒါမှာအကောင်းဆုံးတေးနံပါတ်73ရောက်ပါတယ်ဒါပြင်ဒီတချင်းကအခုဩဂုတ်လကုန်ပိုင်းမှာကျင်းပမဲ့ MTV ဂီတာဗီဒီယိုစုအတွက်လည်းတက်ကြွပေးခံထားရတာပါ Send My Love to Your New Lover ်ရှင်ရဲ့အချက်တွေကိုကျမရဲ့အချက်တွေပေးလိုက်ပါဆိုတဲ့အတောက်ရဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် This was all you none of it me you put your hands on my body and told me you told me you were ready for the big one for the big jump I'd be your last love everlasting youYou told me I'm giving you up, I'm forgiving it all. You set me free. Send my love to your new lover. Treat her better. Gotta let go of all of our goals. We both know we ain't kids no more. Send my love to your new lover. Treat her better.ဆိုရဲအတောတည်ဆူထားတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာတိတ်ချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာမေတ္တာတိလက်ဆောင်ဖြစ်နေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့တော်ရရှင်တွေရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်ပထမဦးဆုံးတော့လက်ကင်ဖုန်သုံးဆွဲသူတယောက်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်သူက MPD တယ်လီဖုန်းကတ်သုံးဆွဲသူဖြစ်ပါတယ် MPD က message ပို့ပေးပြီးတော့ဘေးကိုဖြတ်တောက်ကောက်ခံနေရရက်ပေးပါတဲ့
MPD ကနေသုံးဆွဲသူတွေထံ message ပေးပို့ပြီးဘေးဒဇောင်းကိုကျပ်ငွေ160လောက်ဖြတ်တောက်ကောက်ခံနေတာကိုရက်ပေးပါဖုန်းမပြောရဘဲနဲ့တပတ်တွင်း5000လောက်အလကားကုန်နေပါတယ်ဒါလောက်ပို့ချင်နေခြင်းလဲအခမဲ့ပို့ပါလားဗျာ
ရန်ကုန်ကြောက်တရားကအခုတင်ဝင်အခုလိုမျိုး MPD ကနေပြီးတော့ message တွေပို့တိုင်းဘေးဒဇောင်းကိုကျပ်160ဖြတ်တယ်ဆိုလို့ကျမတို့ American ပြည်တော်စုမှလည်းအဲ့လိုမျိုးခက်ဆင်ဆင်တူတဲ့အဖြစ်အပျက်လေးဖြစ်တာကိုပြောပြပေးခြင်းပါတယ်ဒါမဲ့လည်းနည်းနည်းတော့ကွဲပါတယ်ကျမတို့ဥပမာ AT&T, Verizon, T-Mobile အဲ့လိုမျိုးတယ်လီဖုန်းကုမ္ပဏီကြီးတွေကနေပြီးတော့ကိုယ့်ရဲ့တယ်လီဖုန်းကတ်မှာဒီလက်ကျန်ငွေဘလောက်ရှိသေးလဲဒါမှမဟုတ်ရင်လဲသူတို့ပေးထားတဲ့အချိန်နဲ့ကနေပြီးတော့ကိုကဘလောက်များများကိုစကားပြောပြီးလိုက်ပြီးလဲဒါမှမဟုတ်သူတို့ပေးထားတဲ့ data ပမာဏတွေကနေကိုသုံးဆွဲတဲ့ data ပမာဏဘလောက်ရှိပြီးလဲဘလောက်ကျော်သွားရင်ဖြင့်ပတ်စံဘလောက်ကောက်ခံတော့မယ်ဆိုတာမျိုးမကြာခဏmessage တွေပေးပို့ရပါတယ်เนาะဒါမဲ့လည်းအဲ့လိုပေးပို့တဲ့ message တိုင်းကအလကားပါအလကားဆိုတာကဒီပတ်စံအခကျင်းငွေမယူတာကိုဖြစ်ပါတယ်သူတို့ကသူတို့ရဲ့ဖောက်တယ်ကိုတည်ရင်အကြောင်းကြားတာဖြစ်ပြီးတော့ဒါကြောင့်မလို့သူတို့ကဒါကိုပတ်စံမယူပါဘူးရှင် view ကိုနားဆင်လာတာနှစ်ပေါင်းအတော်ကြာလာပါပြီဆိုပြီးတော့အခုရင်ဖွင့်ကြပါတယ်ဆိုတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးကြပါတယ်မျိုးမွန်းဆိုတဲ့သောရရှင်တတော်ပြုံးတဲ့ကိစ္စမြမတက်လုံငန်းတစ်ခုတည်းကိုလက်ညှိုးမထိုးပါနဲ့ဆိုပြီးတော့အခုလိုမျိုး view ကတစ်ဆင့်အများသိအောင်လို့အရှင်းပြလာပါတယ
် VOA ခင်ဗျာယခုတက်တဲ့အစိုးရကိုပြင်ပသုတေသနအဖွဲ့အစည်းတစ်ခုကမြမအစ်စ်လုပ်ငန်းကြောင့်တစ်တော်ပြုံးတိရပါတယ်ဒါကြောင့်ဖျက်သိမ်းဖို့အကြံပြုစာပေးပို့ထားတယ်လို့သိရပါတယ်အမှန်မှာမြမအစ်စ်လုပ်ငန်းနဲ့ဓာတ်ရိုက်မပတ်သက်ပါနိုင်ငံတော်အထူးအခွင့်အရေးရကုမ္ပဏီများနဲ့တနိုင်တစ်ပိုင်းအစ်စ်ခိုးထုတ်သူများကိုတစ်တော်အာဏာပိုင်များကမတားဆီးနိုင်အရေးမယူနိုင်ခြင်းကအဓိကကျပါတယ်မြန်မာသစ်လုပ်ငန်းကစည်းကမ်းရှိစွာထုတ်လုပ်ခွဲစိတ်ရောင်းချခဲ့ပါသည်မြန်မာသစ်လုပ်ငန်းမှထုတ်သည့်အစ်မှကုမ္ပဏီများနှင့်ပြင်ပအစ်မှောင်ခုများထုတ်သောအစ်ထက်အစာပေါင်းများစွာနည်းပါသည်တာမန်ပြည်သူများအမှန်တကယ်လိုအပ်သောအစ်ခွဲသားများကိုမြန်မာသစ်လုပ်ငန်းမှစည်းကမ်းတကျခွဲစိတ်ရောင်းချသင့်ပါသည်တာမန်ပြည်သူများယခုအချိန်တွင်အိမ်ပြုပြင်ရန်အိမ်ဆောက်ရန်အတွက်အစ်ခွဲသားဝယ်ယူသုံးဆွဲရန်ခက်ခဲနေကြောင်း V VOA မှတဆင့် NLD အစိုးရတီအောင်ပြောလိုက်ချင်ပါတယ်
တတော်ပြုံးတည်တာမြန်မာတက်လုပ်ငန်းကြောင့်မဟုတ်ပါဘူးဆိုတော့ဒီတော်ရရှင်ကသူ့ဘက်ကအခြေအနေကိုပြန်ပြီးတော့ရှင်းပြလာတာဖြစ်ပါတယ်ရှင်စောနိုင်ထွန်းဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာလူတုအလုံးဒီဆင်းရဲတဲ့သူတွေပါမကျန်းအိမ်တလုံးတော့ပိုင်ဆိုင်နိုင်ရေးအတွက်မြန်မာနိုင်ငံဒေသရင်းကတခြားနိုင်ငံတွေလိုမျိုးမြန်မာအစိုးရအနေနဲ့စီစဉ်ပေးပါဆိုပြီးတော့အခုလိုမျိုးအကြံပြုလာပါတယ
်စိုးရသစ်တက်ပြီးရင်မြန်မာနိုင်ငံသားတွေစာဝတ်နေရေးအဆင်ပြေအောင်အမြန်ဖန်တီးနိုင်ပါစီဗျာနေစရာအတွက်အိမ်မရှိတဲ့သူတွေလစဉ်တလ5000တသိန်းနဲ့သူဝင်ဝင်နဲ့သူတိုက်ခန်းဒါမှမဟုတ်တံပိုးနဲ့အိမ်နဲ့မြေအမြန်ပိုင်နိုင်အောင်လှုပ်ဆောင်ပေးစေချင်ပါတယ်မြန်မာနိုင်ငံမှာမြေရှိပါတယ်ငွေအတွက်ပြည်တွင်းဘဏ်တွေအာရှဖွံ့ဖြိုးဘဏ်ကမ္ဘာဘဏ်တွေနဲ့ဆွေးနွေးပြီးအစိုးရကလည်းပြည်သူတွေအတွက်အတိုးနှုန်းနည်းနည်းနဲ့လုပ်ငန်းရှင်များကအမျက်မယူဘဲကုန်ကြစည်းနဲ့ဝန်ဆောင်ကသာယူဆောင်ရွက်သင့်ပါတယ်ဒီစီမံကိန်းမျိုးဆောင်ရွက်ပါက10နှစ်15နှစ်20နှစ်စိတ်နှစ်30သူဝင်ငွေအရနေနိုင်အောင်စီစဉ်သင့်ပါတယ်နမူနာအနေနဲ့ဖိလစ်ပိုင်နိုင်ငံမှာလစဉ်ဒေါ်လာ20နဲ့တိုက်ခန်းပိုင်အောင်နှစ်30နဲ့ဆောင်ရွက်နေတဲ့အကြောင်းသတင်းစာတစ်စောင်မှာဖတ်လိုက်ရပါတယ်လှုပ်ဆောင်လို့လည်းရပါတယ်ဗျာ
မြန်မာနိုင်ငံသားတွေစာဝတ်နေရေးပြည်လဲစေဖို့နေရေးထိုင်ရေးပြည်လဲစေဖို့အတွက်မြန်မာအစိုးရအသင်းတွေနဲ့နီလန်ကောင်းလေးတွေနဲ့ကြံဆောင်ပေးပါဆိုပြီးတော့ဒီတော့ရှင်စောနိုင်ထွန်း VOA ကတစဉ်ရင်ဖွင့်လာတာဖြစ်ပါတယ်တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့တော်ရရှင်နေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေတောင်းလာတဲ့ဒေါ်ရရှင်တယောက်ရဲ့အစာကိုဖော်ပြပေးစင်ပါတယ်။ AR တိုင်းတာပေါင်းမျိုးနဲ့ဆောင်ပုံရွာကဖေဖေဦးစောတင်အောင်နဲ့မိမိနော်တူတူမာတို့ကချစ်သမီးနော်စင်တရာအောင်နဲ့ချစ်သားလေးစောမြတ်သူရအောင်တို့အတွက်ရွှေလန်းချမ်းမြေပါလေဆိုပြီးမြစ်တာဒေလက်ဆောင်တစ်ပုတ်ပါပါရရှင်။ဒီတစ်ပတ်တော့ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့အချစ်နဲ့အလွမ်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးစင်ပါတယ်။ဒေတောင်းတဲ့ဒေါ်ရရှင်တယောက်တိချစ် view ရဲ့ဒေါ်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ဆိုတဲ့တခြင်းမနာဆင်ခဲ့ကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Go your name on your noble day Achi Go na cheese or change the
မေဒနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါ။မြမနိုင်ငံဟာအိမ်နီးချင်းနိုင်ငံတွေကိုမူးယစ်ဆေးဝါးဖြန့်ဖြူးရာဗဟိုချက်မှဖြစ်လာနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့အင်ချင်းနိုင်ငံကကူညီတင်ဆက်ထားပါတယ
်။ပြီးခဲ့တဲ့ဇူလိုင်26ရက်နေ့ကရန်ကုန်မင်္ဂလာတို့မြို့နယ်ဇေကဘာဝဲအိုးအိမ်6လမ်းမှာမူးယစ်ဆေးဝါးအပြည့်တင်ထားတဲ့အလုံပိတ်ကားစင်းတွေကနေအင်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားအလုံးရဲ့28တန်းနီးပါးဖမ်းဆီးရမိခဲ့တာကုစုတနှစ်ပြည့်ခဲ့ပါပြီမြန်မာနိုင်ငံမူးယစ်ဆေးဝါးဖမ်းဆီးရမိမှုသမိုင်းမှာတစ်ချိန်တည်းနဲ့အများဆုံးဖမ်းဆီးရမိတဲ့အဲ့ဒီမှုခင်ဖြစ်ပွားပြီးနောက်ပိုင်းမူးယစ်ဆေးဝါးဖမ်းဆီးရမိမှုသတင်းတွေရက်တက်ရော့နေသွားတာမတွေ့ရပါဘူးပိုးလို့တော်များပြားလာပြီးနောက်ပိုင်းဖန်စီရမိမှုသတင်းတွေမှာဆိုရင်အိန္ဒိယနိုင်ငံတွေကိုဖျက်ပြဖို့ရည်ရွယ်တဲ့သတင်းတွေလည်းဇက်တိုက်ဆိုသလိုပါဝင်လာတာတွေ့ကြရပါတယ်မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေကိုမူးယစ်ဆေးဝါးဖျက်ပြရဘိုလ်ချက်မှဖြစ်လာနေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လက်တလောပူပူနွေးနွေးသတင်းတစ်ပုဒ်ကတော့ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်မှာမလေးရှားသွားမဲ့မြန်မာနိုင်ငံသားအမျိုးသမီးတယောက်စီကနေစိတ်ကြွဆေးပြား3,400ဖမ်းဆီးရမိလိုက်တဲ့သတင်းပါ။အရင်တုန်းကတော့မလေးရှားနဲ့မြန်မာနိုင်ငံတောင်ပိုင်းကနိုင်ငံတွေကိုဖြန့်ဖြူးရောင်းချဖို့ရည်ရွယ်ပုံရတဲ့ဆက်လွေတွေပေါ်ကနေစိတ်ကြွဆေးပြားနဲ့ဘိန်းဖြူတည်ယူမှုတွေကိုမြန်မာရေပိုင်နဲ့မှဖမ်းဆီးရမိတဲ့သတင်းတွေထွက်ပေါ်ခဲ့ပေမယ့်လေဆိပ်လိုနေရာမျိုးမှာဖမ်းဆီးရမိတဲ့သတင်းကတော့ဖြစ်တောင့်ဖြစ်ခဲ့ပါ။ဒီအရင်မူးယစ်ဆေးဝါးတွေဘလောက်များဒီလေဆိပ်ကနေထွက်သွားခဲ့ပြီလဲဆိုတာဘယ်သူမှမပြောနိုင်ပါဘူး။နောက်ထပ်သတင်းကတော့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အမှတ်2နေကြားဆောင်ရဲတပ်ဖွဲ့ကွဲလက်အောက်ခံကြောက်ပန်တုရဲစခန်းထဲမှာဖွက်ထားတဲ့ WY မူးယစ်ဆေးပြားအရေးအတွက်3သိန်းနီးပါးကိုဖမ်းဆီးရမိခဲ့ခြင်းပါအမှတ်2နေကြားဆောင်ရဲတပ်ဖွဲ့ကွဲမှုဒုတိယရဲမှူးကြီးတင့်စော်ဦးနဲ့တပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေခဲ့ရမှာအဲ့ဒီမူးယစ်ဆေးဝါးတွေကိုရဲကင်းစခန်းထဲကစပိုဆောင်ကန်းညကြီးထဲမှာတို့ဝက်မြုံနှံထားတာကိုတွေ့ရှိခဲ့တယ်လို့သတင်းတွေကဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်တယ်ဆိုတာဘလို့မှမငင်းနိုင်တဲ့ဒီမူးယစ်ဆေးဝါးဖမ်းဆီးရမိမှုဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကခိုးသွင်းမှုရည်ရွယ်တာလို့မှန်းဆနိုင်ပါတယ်။အလားတူသတင်းတစ်ပုဒ်ကတော့ဇူလိုင်လ26ရက်နေ့ညနေပိုင်းမြန်မာနိုင်ငံဘက်ချမ်းကနေမူးယစ်ဆေးဝါးတွေတည်ယူလာတဲ့မြန်မာနိုင်ငံသား2ယောက်စီကနေစိတ်ကြွမူးယစ်ဆေးပြား2သိန်းကျော်နဲ့အတူထိုင်းမြန်မာနယ်စပ်တာချီလိပ်တစ်ဖက်ကမ်းမဲဆိုင်မြို့မှာထိုင်းမူးယစ်ဆေးဝါးတားဆီးကာကွယ်နှိမ်နင်းရေးရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်ဆိုတဲ့သတင်းမှာဒီဖမ်းဆီးရမိမှုဟာထောင်ချောက်ဆင်ဖမ်းဆီးရမိခဲ့တဲ့မှုခင်းအမျိုးအစားပါထိုင်းဘက်ရဲတပ်ဖွဲ့ဝင်တွေဟာမြန်မာဘက်အချမ်းကမူးယစ်ဆေးဝါးဖြန့်ဖြူးသူတွေနဲ့ဆက်သွယ်ပြီးထိုင်းဘက်ငွေ၅သန်းခွဲကျော်ဘူးဝယ်မယ်ထိုင်းဘက်အချမ်းကိုလာပို့ပါလို့ယုံသွင်းပြီးမူးယစ်ဆေးတွေတင်လာတဲ့အခါဖမ်းဆီးလိုက်တာမျိုးပါပြောရရင်ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာနိုင်ငံဘက်ကလာတဲ့မူးယစ်ဆေးဝါးတွေဖမ်းဆီးရမိတာဒီတစ်ကြိမ်တည်းတော့မဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကအကြိမ်ကြိမ်ဖမ်းဆီးရမိခဲ့တာဖြစ်ပါတယ
်တတိယနေ့အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံတွင်းမှာမူးယစ်ဆေးဝါးတွေကိုအကြိမ်ကြိမ်ခက်စိတ်စိတ်ပမာဏအများကြီးဖမ်းဆီးရမိလာနေတာအဲ့ဒီတည်းကမူးယစ်ဆေးဝါးအများပြားဟာထိုင်းဘင်္ဂလားဒေ့ရှ်မလေးရှားနဲ့အခြားနိုင်ငံတွေကိုတင်ပို့ဖို့ရည်ရွယ်လုပ်ကိုင်ဆောင်ရွက်နေကြတာထင်ထင်ရှားရှားတွေ့နိုင်ကြပါတယ်ဒီပြဿနာဘယ်လိုကင်တွယ်ရအောင်မြင်နိုင်မလဲဆက်ပြီးဆွေးနွေးကြည့်ကြရအောင်ပါတကယ်တော့မူးယစ်ဆေးဝါးတားဆီးနိုင်နေရေးဆိုတာဟာ မူရင်းထုတ်လုပ်တဲ့နေရာကိုဖမ်းဆီးနိုင်နေမှအမြင့်ပြတ်နိုင်မှာပါမြန်မာနိုင်ငံမှာတော့ infectmin ခေါ်စိတ်ကြွစေတဲ့ဘေးဗျူတွေကိုအဓိကအားဖြင့်တိုင်းသာလက်လက်ကင်တွေထိန်းချုပ်ထားတဲ့တရုတ်နဲ့ထိုင်းနယ်စပ်ဒေသတွေကနေထုတ်လုပ်ဖြန့်ဖြူးနေရတယ်လို့မူရင်းစေဝါတားဆီးနိုင်နေတဲ့တာဝန်ရှိသူတွေကခန့်မှန်းထားကြပါတယ်အခုနောက်ပိုင်း infectmin ထက်ပိုအဆင့်မြင့်တဲ့ ice ခေါ်မူရင်းစေဝါမျိုးကိုလည်းထုတ်လုပ်လာနိုင်ကြပြီလို့ဆိုပါတယ်အဲ့ဒီလက်လက်ကင်အဖွဲ့အစည်းတွေထဲမှာအစိုးရနဲ့အပြစ်ရထားတဲ့အဖွဲ့တွေအပြစ်မရထားတဲ့အဖွဲ့တွေနဲ့အစိုးရကထောက်ပံ့ထားတဲ့ပြည်သူ့စစ်အဖွဲ့ကထိန်းချုပ်ထားတဲ့ area တွေပါဝင်နေတယ်လို့ဆိုပါတယ်အကြောင်းကြောင့်အဲ့ဒီနေရာတွေကမူရစ်စေဝါထုတ်လုပ်နေမှုတွေကိုနှိမ်နှင်းမှုမလွယ်ကူပါဘူးဘလို့ပဲဖြစ်ဖြစ်ဒီကိစ္စကိုတာဝန်ယူထားရတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဌာနအပါအဝင်တပ်မတော်ဘက်ကပါအလေးထားဆောင်ရွက်ပေးဖို့လိုအပ်နေပါတယ်
မူရစေဝါထုတ်လုပ်တာကိုနှိမ်နှင်းရခက်ခဲတယ်လို့ဖြန့်ဖြူးသူတွေကိုဖမ်းဆီးနှိမ်နှင်းရတာလည်းခက်ခဲပါတယ်။အကြောင်းကတော့မူရစေဝါဖြန့်ဖြူးတဲ့လုပ်ငန်းဟာအမျက်အစွန်းအလုံးကိုကြီးမားတဲ့လုပ်ငန်းတစ်ခုဖြစ်လို့ပါ။မကြသေးခင်ကရန်ကုန်မှာအဖက်တမင်းစိတ်ကြဆေးပြားတွေဖမ်းမိတဲ့မှုကင်းတစ်ခုကိုစစ်ဆေးလိုက်တဲ့အခါရှမ်းပြည်နယ်ဘက်ကဖြန့်ဖြူးသူတယောက်ကရန်ကုန်အရောက်လက်ကားဆေးမူရစေတပြားကိုကြက်350နှုန်းနဲ့အိမ်အရောက်ပို့ပေးတာမျိုးပါလက်ရှိအဲ့ဒီစိတ်ကြွဆေးတပြားရန်ကုန်လက်လီဈေးမှာကျပ်9000လောက်ဈေးပေါက်ပါတယ်ရန်ကုန်ကမူရစ်ဆေးလက်ခံသူဟာရန်ကုန်လက်လီဈေးကွက်အတွက်တဆင့်ကန်ဈေးတပြားကိုကျပ် 2000 နှုန်းနဲ့ဖြန့်ဖြူးတယ်ဆိုရင်ပဲအမျက်ငွေ5ဆနဲ့6ဆလောက်ရနိုင်တာမို့အလွတ်အလွန်အကျိုးမြတ်များတဲ့စီးပွားရေးလုပ်ငန်းကြီးဖြစ်နေတာတွေ့နိုင်ပါတယ်ဒီလိုအမျက်အစွန်းအလွန်များလွန်းတာကြောင့်လေတယောက်ကိုဖမ်းလိုက်ရင်နောက်ထပ်တယောက်ကဝင်ရောက်လုပ်ကင်မှာတေချာသလောက်ဖြစ်နေတယ်လို့ခန့်မှန်းနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မူရစ်ဆေးဝါးဖြန့်ပြူးရောင်းချပုံပါ။အခုနောက်ပိုင်းမူရစ်ဆေးဖြန့်ပြူးသူတွေဟာမူရစ်ဆေးထုတ်လို့ရရှမ်းပြည်နယ်ဘက်ကနေမန္တလေးရန်ကုန်ကတဆင့်ရခိုင်ပြည်နယ်နဲ့အခြားဒေသအသီးသီးတည်ဆောင်ရမှာခီးစဉ်တစ်ဖက်နဲ့တစ်ဖက်အကြားတီချာစီဖြစ်အောင်စီမံဆောင်ရွက်ထားတာမို့တနေရာမှာမိလိုက်ရင်တောင်ပီးရင်ကိုဆက်လိုက်ဖို့ခက်ခဲနေတတ်တယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးစိန်လွင်ကသတင်းမီဒီယာတွေကိုရှင်းပြပူပါရယ်ပြီးခဲ့တဲ့ရက်ပိုင်းကဒုတိယအကြိမ်အမျိုးသားလွှတ်တော်အစည်းအဝေးတွေပြန်လည်စတင်နေနေမှာပဲရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလှိုင်ခန်းကရှမ်းပြည်နယ်မြောက်ပိုင်းကကျေးရွာတွေမှာမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေအုပ်စုလိုက်မူရစ်ဆေးဝါး30ရာတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူပေးဖို့တိုက်တွန်းကြောင်းအဆိုတစ်ခုအမျိုးသားလွှတ်တော်မှတင်သွင်းခဲ့ပါသေးတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်မြန်မာနိုင်ငံကမူရစ်ဆေးဝါးပြဿနာဟာတိုင်းသားပြည်သူတွေကိုဆိုးကျိုးပေးရုံမကအိန္ဒိယနိုင်ငံတွေကိုပါဒုက္ခပေးတဲ့အခြေအနေမျိုးရောက်နေပါပြီ။ဒီအတွက်လက်ရှိလွှတ်တော်အစိုးရပြည်ထောင်ရေးတပ်မတော်ဘက်ဆိုင်ရာအစုအဖွဲ့အားလုံးပူးပေါင်းပြီးမူရစ်ဆေးဝါးပြဿနာကိုအစီအစဉ်ရှိရှိစနစ်တကျမဆိုင်မတွက်ကင်တွယ်ဖြေရှင်းဖို့အချိန်တန်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင်းအစီအစဉ်တင်ဆက်တဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။
မနက်ကမှစိုက်ပျိုးနိုင်တဲ့မြေကတိမ့်နေချီပြီးအာဏာပိုင်တွေနဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကနှစ်ပေါင်းများစွာရယူထားပါတယ်။ဒီလိုယူထားတာဟာနိုင်ငံအတွက်အကျိုးအမြတ်ဖြစ်စေပါသလား။ဒေသခံတွေအတွက်ရောအလို့အကံတွေဖန်တီးပေးနိုင်ပါသလား။ဘယ်လိုကောင်းကျိုးတွေရှိလို့ဘယ်လိုဆိုးကျိုးတွေများဖြစ်နေပါသလဲ။ဒီကြောင်းအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လည်လံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က1239382555လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတရက်လေးလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစည်းအဝေးကိုတင်ဆက်ပေးပါမယ်။ခရစ်စမတ်ကာလရောက်ဖို့9လလောက်ပဲလူသေးပေမဲ့လည်းတကဘာလုံးကစန်တာဖိုးဖိုးကြီးတွေစုစည်းပြီးတော့ဒိမတ်နိုင်ငံရဲ့မြို့တော်ကိုပင်ဟေဂင်မှာကမ္ဘာစန်တာကလော့စ်ညီလာခံကျင်းပခဲ့ကြပါတယ်။ရုရှားကတပ်စွန့်စံပြခီးသွွားတယောက်ကမိဘုံမြန်ကိုစီးပြီး17ရက်ကြာကမ္ဘာတစ်ပတ်ပတ်ပြီးစံချိန်တင်နိုင်ခဲ့ပါတယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့တင်ဆက်ထားပါတယ်။
မှတ်ကာလရောက်ဖို့၅လလောက်လိုသေးပေမဲ့လည်းတကဘာလုံးကစင်တာဘိုးဘိုးကြီးတွေစူးစီးပြီးဒိမတ်နိုင်ငံမြို့တော်ကိုပေဟေဂင်မှာကမ္ဘာစင်တာကလော့စ်ညီလာခံကိုကျင်းပခဲ့ကြပါတယ်ဒီပွဲဟာစင်တာဘိုးဘိုးကြီးတွေတွေ့ဆုံမိတ်ဆက်တာအများပြည်သူနဲ့တွေ့ဆုံတာတွေအပြင်လာမယ့်ဒီဇင်ဘာခရစ်စမတ်ရာသီအတွက်ပြင်ဆင်တာတွေလုပ်ကြပါတယ်နိုင်ငံပေါင်း၁၂နိုင်ငံကစင်တာဘိုးဘိုးကြီးပေါင်း140လောက်စူးစီးပြီး၃ရက်တာတွေ့ဆုံကြတာပါအခုလိုညီလာခံကို1958ခုနှစ်လောက်ခရဲကစင်တာတွေအလုတ်အားတဲ့နွေရာသီမှာနှစ်စဉ်ကျင်းပကြတာဖြစ်ပါတယ်ဒီပွဲမှာအရေးကြီးဆုံးကိစ္စတစ်ခုကတော့အများပြည်သူတွေနဲ့တွေ့ဆုံတာဖြစ်ပြီးတော့စီတန်းလှည့်လည်တာပင်လယ်ထဲခြေထောက်ဆေးတာခရစ်စမတ်မုတ်ဖုတ်တာတွေပါဝင်ကလေးတွေကိုပုံမြင်ပြောတာတွေလည်းလုပ်ကြပါတယ်ခင်ဗျာ
သူတယောက်ကတော့မြို့မြန်ကိုစီးပြီးကမ္ဘာပတ်စံချိန်တင်နိုင်ခဲ့ပါပြီ။ Fyodor Konyakov ဟာဩစတြေးလျနိုင်ငံအနောက်ပိုင်းကကွင်းပြင်တစ်ခုကနေသူ့ရဲ့ခီးစဉ်ကိုစတင်ခဲ့တာဖြစ်ပြီးတော့17ရက်အကြာမှာအဲ့ဒီနေရာကိုပြန်ရောက်လာနိုင်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်တွင်မှာတော့မြို့မြန်ကိုမီတာ1000အထိမြင့်အောင်ပြန်တန်းခဲ့တာဖြစ်ပါတယ်။ရာသီဥတုသိပ်ကျန်းတဲ့နေရာတွေကိုရောက်တဲ့အခါမှာတော့သူ့ရဲ့အောက်ဆီဂျင်မျက်နှာဖုံးနဲ့တောက်သုံးရည်တွေအေးခဲသွားခဲ့ပါသေးတယ်။
ပြင်းပြင်းထန်ထန်ကနာမည်ကြီးဂျပန်ကတ်တွန်းဇာတ်လမ်းတွဲတွေကိုအခြေခံထားတဲ့ပိုကီမွန်ဂိမ်းတစ်ခုဟာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတစ်ဝှမ်းနိုင်ငံအချို့မှာတော့နေချင်းညာချင်းနာမည်ကြီးသွားခဲ့ပါတယ်။ဒီဂိမ်းဟာ Apple Company ကဒေါင်းလုဒ်ဆွဲပြီးသုံးရတဲ့ application တွေအားလုံးရဲ့ထိတ်ဆုံးကိုရောက်သွားခဲ့ပြီးတော့ကစားသူတွေဟာလမ်းတွေပေါ်မှာပိုကီမွန်အကောင့်လေးတွေကိုဖုန်းတွေနဲ့လိုက်ရှာနေတာကိုတွေ့နိုင်ပါတယ်။ဒီကစားနည်းဟာဖုန်းကိုအာယုံစိုက်ပြီးကစားရတဲ့အတွက်ခလုတ်တိုက်တာပြုတ်ကြတာတွေကြောင့်ဒဏ်ရာရတဲ့သတင်းတွေကလည်းလူမှုကွန်ရက်တွေမှာပြည့်နှက်နေပါတယ်။ဝါရှင်တန်မြို့တော်ကနိုင်ငံသားဝင်ကြီးရုံးမှာပုံမှန်သတင်းစာရှင်းလင်းပွဲလုပ်နေတော့သတင်းနောက်တစ်ယောက်ကပိုကီမွန် GO ကစားနေလို့ပြောခွင့်ရသူဂျွန်ကာဘီကသတင်းစာရှင်းလင်းပွဲအတွင်းပိုကီမွန်အကောင့်လေးတွေဘယ်နှကောင်ရလဲလို့နောက်ပြောင်မေးခဲ့ပါသေးတယ်။ဂိမ်းထဲမှာလိုက်ရှာဖမ်းဖို့လိုတဲ့ပိုကီမွန်အကောင့်လေးတွေရှိနေတတ်တဲ့ပိုကီစတော့ဒေးထဲမှာပြတိုက်တွေအထင်ကြရနေရာတွေဈေးဆိုင်တွေတုတ်တန်တွေပါပါတယ်နယူးယောက်မြို့ကစက်တင်ဘာ17ရက်တိုက်ခိုက်ခံရတဲ့အထိမ်းမှတ်နေရာတွေကလည်းအစပိုင်းမှာပိုကီစတော့အနေနဲ့ပါဝင်ခဲ့ပေမဲ့နောက်ပိုင်းမှာတော့နီယန်တစ်ကအဲ့ဒီလိုအငင်းပွားစရာဖြစ်နိုင်တဲ့နေရာတချို့ကိုဂိမ်းတွေကနေဖယ်ရှားပေးခဲ့ပါတယ်ခင်ဗျာ
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတက်လှည့်ပြောပြပေးပါမယ်ရှင
်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာရှိတဲ့ရဲတပ်ဖွဲ့အဆောက်အဝင်းအတွင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ခတ်သူ9ယောက်အပါအဝင်စုစုပေါင်းလူ13ယောက်သေဆုံးခဲ့ပါတယ်တိုက်ခတ်သူတွေကရဲတပ်ဖွဲ့ရဲ့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဆိုင်ရာ CID ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာလို့ပြည်ထောင်ရေးနဲ့လုံခြုံရေးဝန်ကြီးက VOA ကိုပြောပါတယ်တူရကီမှာဇူလိုင်လလယ်ပိုင်းကမအောင်မြင်ခဲ့တဲ့ဆီယနာဒိန်ချိုးဖတ်မှုမှာတခန့်တကန့်ပါဝင်ခဲ့သူတွေလို့ဆွဆွဲခံရသူတွေကိုတူရကီအစိုးရကပြင်းပြင်းထန်ထန်နှိပ်ကွပ်နေတာမှာစစ်တပ်ဝန်ထမ်း1400လောက်ရာဇဝတ်ကနေဖယ်ရှားခံရပါတယ်ဒီလိုရာထူးကနေဖေရှားခံရသူတွေထဲမှာသမ္မတရစ်စစ်ထေရဲ့အာရဝမ်ရဲ့ထိတ်တန့်လက်ထောက်တယောက်လည်းပါဝင်ပါတယ်။ဂျပန်နိုင်ငံမြို့တော်တိုချိုအတွက်ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးတစ်ကိုဒီကနေ့တိုချိုမြို့ကန်တွေရွေးကောက်လိုက်ပါပြီ။ငွေကြေးအရှုပ်တော်ပုံတွေကြောင့်အရင်တိုချိုအုပ်ချုပ်ရေးမှူးနှစ်ဦးရာထူးကနှုတ်ထွက်ခဲ့ရပြီးနောက်မှာတော့တန်ရှင်းတဲ့နိုင်ငံရေးခေတ်တစ်ခုဖြစ်စေရပါမယ်လို့ကြေညာထားတဲ့ယူရီကိုကိုဤကဲကိုအုတ်ချုပ်ရေးမှုသည့်အဖြစ်တူချိုကမဲဆန္ဒရှင်တွေရွေးချယ်လိုက်တာဖြစ်ပါတယ်ဒီအရှုပ်တော်ပုံတွေကြောင့်2020နွေရာသီအိုလံပစ်အားကစားပွဲတော်တွေတူချိုမြို့တော်မှာလက်ခံကျင်းပဖို့ပြင်ဆင်မှုတွေမှာလည်းအတားအဆီးဖြစ်စေခဲ့ပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်မနေ့ပြန်မနေ့ပိုင်းမှာလဲထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို line meter 24 40 49နဲ့ 50 တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.